အရှိတောင်အာရှနိုင်ငံများအပြင်အာဆီယံရဲ့ထိပ်သီးစည်းရုံးဘက်ကိုမြန်မာနိုင်ငံကကိုယ်စားလှယ်မှာပါဝင်ဘူနန်နိုင်ငံမှာဒီကနေ့စတင်လိုက်ပါပြီ။မြန်မာနိုင်ငံမှာတိုင်းပြည်အာဏာသိမ်းယူထားတဲ့စစ်တပ်အကြီးအကဲဒါမှမဟုတ်ပြည်ထောင်စုအဆင့်ဝင်ကြီးတူဦးထိပ်သီးစည်းရုံးဘက်ကိုတယောက်ခွင့်မပြုရင်မြန်မာဘက်ကကိုယ်စားလှယ်လွတ်မှာမဟုတ်ဘူးလို့စစ်ကောင်စီဘက်ကမနေ့တနင်္လာနေ့မှာတုံ့ပြန်ခဲ့ပါတယ်။စစ်ကောင်စီရဲ့ဒီကနေ့ကထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံရဲ့ဒီအစည်းအဝေးကိုမတက်တာဟာအာဆီယံကိုမကျေနပ်လို့အာဆီယံကိုတပိတ်မောက်ခြင်းမဟုတ်ပဲပြည်ညင်စာချုပ်ပါမှုများနဲ့အညီနိုင်ငံတကာကရရှိတဲ့အခွင့်အရေးကိုတောင်းဆိုနေခြင်းဖြစ်ကြောင်းဖော်ပြထားပါတယ်။အာဆီယံထိပ်သီးစည်းရုံးဘက်မှမြန်မာနိုင်ငံကိုကိုယ်စားပြုတက်ရောက်ဖို့အတွက်နိုင်ငံရေးအရာကိုယ်စားပြုသူမဟုတ်တဲ့နိုင်ငံသားရေးဌာနကညွှန်ကြားရေးမှူးချုပ်တဦးကိုအာဆီယံကဖိတ်ကြားခဲ့တာပါ။မြန်မာနိုင်ငံကိုအာဆီယံရဲ့အခြေခံမူပေါင်းအတွင်းကနေအာဆီယံကထုတ်ပယ်လိုက်တာမဟုတ်ဘဲမြန်မာနိုင်ငံဘက်ကထွက်ခွာသွားခြင်းသာဖြစ်ကြောင်းမြန်မာနိုင်ငံမပါဘဲအာဆီယံထိပ်သီးစည်းရုံးဘက်ကျင်းပနေရတာဟာမြန်မာနိုင်ငံရဲ့ဆုံးဖြတ်ချက်ကြောင့်သာဖြစ်ကြောင်းရှင်းနေပါအာဆီယံအသင်းရဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းရုံးမှာပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကလည်းထိပ်သီးစည်းရုံးဘက်မှာမြန်မာအတွက်တနေရာအဆင်သင့်ခြံထားပေမဲ့မြန်မာဘက်ကလာရောက်ဖို့ပြက်ကွက်ခဲ့တာလို့ပြောပါတယ်။ဒါအပြင်မြန်မာစစ်တပ်အကြီးအကဲကိုမဖိတ်ပဲနိုင်ငံရေးဘိုင်းကမဟုတ်တဲ့ကိုယ်စားလှယ်ကိုဖိတ်ကြားဖို့ဆုံးဖြတ်ခဲ့တာဟာလင်းနဲ့ပြင်းထန်တဲ့ဆုံးဖြတ်ချက်ဖြစ်ပေမဲ့ဒါဟာလုတ်တင်လုတ်ထိုက်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းဝန်ကြီးမဆူရီကပြောပါတယ်။အာဆီယံနဲ့မြန်မာနိုင်ငံအကြားအပီလာအတွင်းရရှိခဲ့တဲ့သဘောတူညီချက်အခြေခံမူပေါင်း၅ချက်ကိုမြန်မာဘက်ကအကောင့်ထည့်ဖို့လှုပ်ဆောင်ခြင်းမရှိတဲ့အပေါ်အာဆီယံဘက်ကစိတ်ပြက်ပြီးအောက်တိုဘာလ26ရက်ကနေ28ရက်နေ့အထိသုံးရကြကျင်းပနေတဲ့အာဆီယံထိပ်သီးစုဝေဘဲကိုမြန်မာစစ်ကောင်းဆောင်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ခဲ့ကြတာဖြစ်ပါလေခင်ဗျာ။